Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစီဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American ဇန်ကနေ2022ခုနှစ်ဧပြီလ15ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိဒိုင်းလိုမီတာ31 32 58တို့ပြန် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့မုံရမျိုးကဒီကနေ့ဆန္ဒပြပွဲအတွင်းမှာတော့ဆန္ဒပြတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုစစ်ကောင်စီကဒီနေ့မှာဖမ်းဆီးလိုက်ပါတယ်
။သူတို့ကဒီပြစ်မှတ်ထားတာကတော့ကိုဝေမိုးနိုင်ကိုပဲပြစ်မှတ်ထားပြီးတော့ပဲဖမ်းဆီးတာကိုဖမ်းတာနည်းနည်းချင်းနိုင်နေဖြစ်တဲ့အတွက်တော့တိုက်တဲ့ထားလည်းနည်းနည်းလေးခက်ချမ်းချမ်းပေါ့စပီးရလည်းနည်းနည်းလေးများတော့အဲ့ပုံမှာတော့ထိခိုက်တန်းရတော့နည်းနည်းအများဆုံးရမယ်နေထားပါတယ်သူထားပြီးတော့
နိုင်ကိုရမျိုးဆန္ဒပြတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုကားနဲ့တိုက်ပြီးဖမ်းဆီးသွားခဲ့တာနဲ့ပတ်သက်ပြီးတော့ကိုရိုင်းမျက်မြင်တွေ့လိုက်ရတဲ့မုံရမျိုးကန်တူပြောတော့ဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါဖြင့်မန္တလေးကဒီနေ့သံအကျက်နေ့ဆန္ဒပြတပိတ်ဒီနေ့အကျန်းဖက်ဖြူခွဲမှုအခြေအနေတခါရန်ကုန်သံအကျက်နေ့ဆန္ဒပြတပိတ်နောက်ဆုံးအခြေအနေအပါအဝင်ကရင်ပြည်နယ်မှာစစ်ကောင်စီရဲ့ရိတ်ခါပို့ကားတန်းကို KNU ကရင်အမျိုးသားအစည်းအရုံးတက်တွေကတိုက်ခိုက်ခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မန်းမြသူပြောင်းလို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုအဓိကဆန့်ကျင်ဆန္ဒပြနေတဲ့မြို့တစ်မြို့ဖြစ်တဲ့စကိုင်းတိုင်းမုံရွာမြို့ကထင်ရှားတဲ့တပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုဒီကနေ့အကြမ်းဖက်ဖမ်းဆီးခေါ်ဆောင်သွားပါတယ်သူ့ကိုဖမ်းဆီးပုံနဲ့ပတ်သက်လို့မျက်မြင်သက်သက်တူက VOA ကိုအခုလိုပြောပြပါတယ
်ဒါကတပိတ်စစ်ကောင်းနဲ့ပေါ့ကျွန်တော်တို့နေ့လယ်2နာရီလောက်မှာသွားမှာပဲတာစီလန်းအတိုင်းကျွန်တော်တို့သွားခဲ့ကြတယ်အဲဒီမှာတာစီလန်းရင်မြို့မချွေကူအနေမှာပေါ့နော်အဲဒီအစီကားနဲ့ခေါ်တယ်ဒီမင်းနဲ့ချက်တိုင်းနဲ့ကိုအဲ့လိုမျိုးဝင်တိုက်ပြီးတော့မှကျွန်တော်ဟုတ်ဟာစီပါတော့အဲလူငယ်တော့ပါသွားတယ်ကျွန်တော်ဟိုဟာလေးတော့နော်ဝိုင်းကရင်တူရင်နဲ့ဒါပေမဲ့သူကသူတို့ကဒီပြစ်မှတ်ထားတာကတော့ကိုဝင်မိုးနိုင်ကိုပဲပြစ်မှတ်ထားပြီးတော့မှပဲအဲခင်ဖန်စီတာကိုဖန်နာမင်းနဲ့ချင်းနိုင်နဲ့ဖြစ်တဲ့အတွက်တော့နောက်ပြီးကြတော့ပေါ့နော်အဲ့ဒီကမ္ဘောတိုက်တဲ့ဟာလည်းနည်းနည်းလေးခက်ချမ်းချမ်းပေါ့စပီးရလည်းနည်းနည်းလေးညာတော့အဲ့ပုံမှာတော့ထိတိုက်တန်းရတော့ဒီနေ့နဲ့အများဆုံးရမယ်နေထားပါပဲတုတ်ထားပြီးတော့မှအဲ့ဟောကပြီးတော့ပြည်သေးတယ်တုတ်ပြင်မဲ့ထပ်ပြီးတော့မှပဲလိုက်တယ်အဲတိုက်ပြီးတော့မှအဲ့လိုမျိုးလုတ်တာဘုနော့ကြက်ဖက်ဆန်းစီတာမျိုးလည်းနည်းဆန်းစီတာလုတ်ထားတုတ်ဆောင်ခမရတော့
ကိုဝင်မိုးနိုင်ကိုအခုလိုကားနဲ့တိုက်လိုက်တဲ့ဗီဒီယိုကလည်းလူမှုကွန်ရက်တွေပေါ်မှာပြန့်ထွက်နေပါတယ
်ကိုဝင်မိုးနိုင်ပါသားပြီ
မော်ရမျိုးဟာဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းကြကိုအလုံးအင်းနဲ့တောက်လျှောက်ကန့်ကွက်ဆန္ဒပြနေတဲ့မျိုးတစ်မျိုးဖြစ်ပြီးရဲနဲ့စစ်တပ်ကလည်းဆန္ဒပြသူတွေကိုအင်အားသုံးဖြိုခွင်းတာအကြင်ကြင်ခံခဲ့ရတာကြောင့်တိုက်ဆုံသူအများအပြားရှိခဲ့တဲ့မျိုးတစ်မျိုးလည်းဖြစ်ပါတယ်စစ်တပ်ကဖမ်းဝါးထုတ်ခံထားရတဲ့ကိုဝေမိုးနိုင်ကိုအခုချိန်မှာဘယ်ကိုခေါ်သွားတယ်ဆိုတာနဲ့သူ့ကိုဘယ်လိုဆွဲချက်တင်နေအခုလိုအကြမ်းဖက်ဖမ်းဆီးတယ်ဆိုတာတော့မသိရသေးပါဘူးဆရာနာသိမှုကိုနိုင်ငံတော်ဝန်ဆန်းကျင်ဆန္ဒပြပွဲတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲတာကြောင့်ရန်ကုန်မြို့အပါအဝင်နေရာအတော်များများမှာဆန္ဒပြပွဲတွေအရှိန်လျော့သွားသလိုရှိပေမဲ့ကိုဝေမိုးနိုင်တို့ဦးဆောင်တဲ့မုံရမြို့ပင်မတပိတ်အုပ်စုကတော့နေ့စဉ်ဆိုသလိုနှီးမျိုးစုံနဲ့ဆက်လက်ဆန္ဒပြနေခဲ့ကြတာဖြစ်ပါတယ်ခင်ဗျာနာမည်ကျော်ရုပ်ရှင်သေဥဆောင်တူဦးလည်းဖြစ်ဒီမိုကရေစီအရေးနဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာထိတ်ဆုံးကအများရန်ပါဝင်လေးရှိသူတူဦးလည်းဖြစ်တဲ့ဦးစင်ဝိုင်းကိုအာဏာသိမ်းစစ်ကောင်စီကမကြသေးခင်အချိန်ပိုင်းအတွင်းကပဲသူ့နေအိမ်မှာလာရောက်ဖမ်းဆီးခေါ်ဆောင်သွားပါတယ်ဦးစင်ဝိုင်းကိုအခုလိုနေအိမ်မှာလာရောက်ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းမိသားစုဝင်တူဦးကလူမှုကွန်ရက်မှာအတည်ပြုရေးသားထားပါတယ်ဦးစင်ဝိုင်းဟာ1988ခုနှစ်ဒီမိုကရေစီအရေးလူထုလှုပ်ရှားမှုမှာလည်းအမှုပညာရှင်တဦးအနေနဲ့တက်တက်ကြွကြွထိတ်ဆုံးကနေဦးဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။အခုဒီချိန်ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းတော့လဲအမှုပညာရှင်ညီကိုမောင်နှမတွေနဲ့အတူအာဏာရှင်ဆန့်ကျင်ရေးလူထုဆန္ဒပြပွဲတွေမှာထိတ်ဆုံးကနေဦးဆောင်ပါဝင်ခဲ့သလို CDM အကြမ်းမဖက်အာဏာရှင်ဖီဆန်ရေးလှုပ်ရှားမှုတွေအတွက်လဲစီယုံပြောဆိုခဲ့တာပါ။ဒီကနေ့ကြောက်ရတဲ့မြမရိုးရနေတိကူတကြံအကြက်နဲ့မှာလဲရန်ကုန်အပါအဝင်မြို့အများစုမှာရေပက်ကစားတာတကြံပွဲဆင်နွှဲတာမရှိပါဘူးပြည်သူအများစုကတော့တကြံပွဲအစားစစ်အာဏာသိမ်းမှုဆန့်ကျင်တဲ့တပိတ်မောက်တကြံတွေကိုအသီးသီးလုပ်နေကြပါတယ်စစ်အာဏာသိမ်းမှုကာလအတွင်းကြောက်ရတဲ့ဒီနေ့မြမရိုးရအတာတကြံပွဲကိုပြောစရာမဟုတ်တဲ့တော်လန်တကြံအဖြစ်လူထုကပုံဖော်ပြီးဆန့်ကျင်ဆန္ဒပြမှုတွေကိုလုပ်နေကြတာမှာတဝဲမျိုးကန်တွေကတော့အာဏာရှင်ဆန့်ကျင်ရေးတန်ကြပ်တွေကြွေးကြော်ခဲ့ကြပါတယ
်။ပြရရင်အင်းစင်းနေလိုက
်
ဆန္ဒမပြရင်
မပြတော့ဘူး။ဆန္ဒရတဲ့ဒီပေါ်ကျတော့မဟုတ်ဘူး။
ဒီကနေ့အကြံနဲ့မှာကားတကြံလောက်ကြဖို့ဆော်အော့တိုက်တွန်းမှုတွေရှိတာကြောင့်နေရာတချို့မှာကားတွေဆိုင်ကယ်တွေနဲ့လဲ့လဲကြပြီးဟွန်းတန်နေကြကြလောက်လောက်တီဆန္ဒပြကြသလိုတချို့နေရာတွေမှာသွေးတပိတ်လမ်းလျှောက်ချီတက်တဲ့တပိတ်တွေစသဖြင့်မြန်မာနိုင်ငံတော်ဝန်နေရာအနှံ့အပြားမှာပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့လုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲကားတပိတ်ကိုဆင်နွှဲခဲ့ကြပါတယ်။ကလေးမျိုးမှာတော့လက်နက်ကန်တပ်ဖွဲ့တွေလမ်းလမ်းနီးပါးမှာရှိနေတဲ့အတွက်သူတို့နဲ့ထိတိုက်မတွေ့နိုင်တဲ့နီလန်းနဲ့ချီတက်ဆန္ဒပြပွဲပြုလုပ်ခဲ့ကြကြောင်းဆန္ဒပြပွဲမှာပါဝင်သူတွေက VOA ကိုပြောပါတယ်။ရွှေဘိုမုံရွာမြင်းကြံပကံဖားကန့်မိထီလာစတဲ့မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်အနှံ့ကနေရာအစုံမှာကားတပိတ်ဆန်ကယ်တပိတ်ဆေးတပိတ်မုံလုံးရေပေါ်တပိတ်ဝမ်းနေချင်းတပိတ်ဈေးတပိတ်စသဖြင့်ပုံစံမျိုးစုံနဲ့ဆက်အနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံတော်ဝန်တော်လန်တကြံအဖြစ်နဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုကိုငြင်းချမ်းစွာပြုလုပ်နေကြပေမဲ့လက်နက်ကင်တပ်ဖွဲ့တွေကတော့ဒီကနေ့တာတာပရိနေမှာလည်းအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေဖမ်းဆီးထိန်းသိမ်းမှုတွေကိုဆက်လက်ပြုလုပ်နေပါတယ်။မန္တလေးမြို့ကအာဏာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြသူတွေရဲ့ကြွေးကြော်တာနေပါမန္တလေးမြို့မှာဆက်အနာသိမ်းမှုစန့်ကျင်ရင်ဆန္ဒပြကြသူတွေကိုတနက်ကင်တပ်ဖွဲ့တွေကဒီကနေ့အကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံးတဦးသေဆုံးခဲ့သလိုမန္တလေးမြို့မှာပဲအာဏာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြနေတဲ့ဆေးပညာတပိတ်ကိုလည်းလက်နက်ကန်တပ်ဖွဲ့တွေကပြစ်ခတ်ဖြိုခွဲခဲ့ပါတယ်။မြန်မာနိုင်ငံမှာဆေးအာဏာရှင်စန့်ကျင်ရေးတောင်းဆိုဆန္ဒပြရင်းအသက်ဆုံးရှုံးခဲ့ရသူတွေကိုဂုဏ်ပြုတဲ့အနေနဲ့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအမတ်ရအောင်မွေးပွဲအထိမ်းအမှတ်တစ်ခုတန်ယုံဝင်းအတွင်ဒီနေ့ပြုလုပ်ခဲ့ပါတယ်။ In Memory and Honor of Fallen Heroes မြန်မာနိုင်ငံအတွင်းအသက်စည်ခဲ့ကြသောသူရဲကောင်းများကိုဂုဏ်ပြုပါသည်ဆိုတဲ့အင်္ဂလိပ်လိုရေးထားတဲ့စာတန်းကိုတန်ယုံတွင်းကကြောက်တိုင်းပေါ်မှာမမောင်တွင်းတင်ထားတဲ့အောက်မှာလဲအမတ်တရအောင်မွေးပွဲအဖြစ်နဲ့ပန်းတွေကိုစီချထားပေးတဲ့ဓာတ်ပုံကိုလဲအမေရိကန်တန်ယုံလူမှုကွန်ရက်မှာတင်ထားပါတယ်။ရန်ကုန်ကမာရွတ်မြို့နယ်လဲရန်လမ်းမပေါ်မှာရှိတဲ့အထက်ကငါးကျောင်းရှိမှာဆန္ဒပြရင်ကြာဆုံးသွားတဲ့ကိုညင်းကြီးအောင်ထက်နိုင်အတွက်တာမကြီးသောမတ်စ်ဗိုင်ဒါနဲ့ဇနီးတို့ကမတ်လ26ရက်နေ့မှာလွမ်းသူပန်းကွေချခဲ့ကြပါသေးတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.2kHz 93.7 kHz 92.9 kHz 98.5 kHz 5.88 kHz 585တို့ဖြင့်စနေတိုင်းတွေမှာ high lambda 190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသဖြင့်အောင်ပါတဲ့ရင်တွေကိုဆက်လက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်။ဒီတရင်ဘက်ထဲကျင်းပနေတဲ့ပြင်သစ်ဩစတြေးလျနဲ့အိန္ဒိယနိုင်ငံများ၏ဝန်ကြီးတွေရဲ့ဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်နှိမ်နင်းမှုတွေအကြောင်းထုတ်ဖော်ပြောဆိုဝေဖန်ဆွေးနွေးခဲ့ကြတဲ့အကြောင်း Indian Express သတင်းဌာနကရေးသားပါတယ်။ Racina Dialogue လို့ခေါ်တဲ့အဲ့ဒီသုံးနိုင်ငံဆွေးနွေးပွဲမှာပြင်သစ်နိုင်ငံများ၏ဝန်ကြီး Yon Yves Le Drian ကထိမ့်သိမ်းခံနေရတဲ့ဒေါန်ဆန်းစုကြည်နဲ့အတူတသွေးတသားရဲ့ရှိကြောင်းပြောဆိုလိုက်သလို Australia နိုင်ငံများ၏ဝန်ကြီး Maurice and Payne ကလည်းအကြမ်းဖက်နှိမ်နင်းမှုတွေနဲ့တပ်ဖြတ်မှုတွေမြင့်တက်နေတာကသိတ်ကိုစိုးရိမ်စရာကောင်းတယ်လို့ပြောဆိုလိုက်ပါတယ်။ India နိုင်ငံများ၏ဝန်ကြီးဂျီရှန်ကာကတော့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားမှာတမူထူးခြားတဲ့ဆက်ဆံရေးအခြေအနေရှိပြီးရှေ့လျားရည်နဲ့နေနိမိတ်ချင်းထိစပ်နေတာကြောင့်သက်ဆိုင်ရာအလုံးနဲ့ထိတွေ့ဆက်ဆံနေရကြောင်းသတိထားပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံရဲ့ဝန်ကြီး Yon Yves Le Drian က EU ဥရောပသမဂ္ဂအဖွဲ့ကပိတ်ဆို့အရေးယူမှုတွေပြုလုပ်နေကြောင်းပြောကြားသလိုမြန်မာနိုင်ငံကအာဏာသိမ်းမှုဟာအရှိတောင်အာရှကဒီမိုကရေစီစနစ်ကိုဆူဆူဝါဝါတိုက်ခိုက်မှုတစ်ခုဖြစ်ကြောင်းနဲ့စစ်ကောင်စီကိုနိုင်ငံတကာကဆက်ပြီးတော့ဖိအားပေးသွားဖို့လိုတယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးပေးင်းကလည်းမြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စကိုဖြေရှင်းရေးအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့အတူလက်တွဲအလုပ်လုပ်ဖို့လိုအပ်ကြောင်းနဲ့လာမယ့်သတင်းပတ်အစောပိုင်းမှာကျင်းပမယ့်အာဆီယံခေါင်းဆောင်တွေရဲ့မြမအရေးဆွေးနွေးပွဲကိုအပြည့်အဝထောက်ခံကြောင်းပြောပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါဟာတောက်ကြံနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာသမ္မတဘိုင်ဒန်တာဝန်ယူပြီးတဲ့နောက်ပိုင်းအမေရိကန်သမ္မတအိမ်ဖြူတော်ကိုပထမဆုံးနိုင်ငံသားတိုင်းပြည်ကအကြီးအကဲတူလူကိုယ်တိုင်လာရောက်တာဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးအရေးကြီးတဲ့အကြောင်းအရာတွေကိုခေါင်းဆောင်နှစ်ဦးအထူးကဆွေးနွေးဖို့ရှိပါတယ်။တရုတ်နိုင်ငံရဲ့အင်အားပြကျူးကျော်မှုတွေပိုတိုးလာတဲ့အချိန်မှာသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်ဆူဂါတို့တွေ့ဆုံကြတာပါ။ဝန်ကြီးချုပ်ဆူဂါရဲ့အမေရိကန်ပြည်ထောင်စုခရီးစဉ်မစခင်မှာပဲတရုတ်နိုင်ငံနဲ့ပတ်သက်လို့တစ်ဖက်သက်အမြင်ဆောင်အောင်နိုင်ငံတချို့ဖျားယောင်းပြောဆိုနေရတွေကိုလက်မခံမှုဂျပန်နိုင်ငံကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကသတိပေးပြောဆိုထားပါတယ်ရှင်။ အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံအပေါ်ပိတ်ဆို့တိုက်ခတ်အရေးယူမှုတွေချမှတ်သွားဖို့ပြင်ဆင်နေပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားဂျာဝင်နှောက်ယှက်မှုအပါအဝင်အမေရိကန်အစိုးရအေဂျင်စီတွေရဲ့သတင်းအချက်အလက်တွေကိုအင်တာနက်ကတဆင့် hack လုပ်ပြီးတော့ခိုးယူခဲ့တဲ့အတွက်အမေရိကန်ကအခုလိုအရေးယူမှုတွေကိုချမှတ်သွားဖို့လှုံ့ဆော်တာပါ။ဒီလိုတိုက်ခတ်အရေးယူမှုတွေချမှတ်တာကိုကြာသာပရင်းနေ့လောက်မှာအစောဆုံးကျင်းပသွားနိုင်တယ်လို့နိစက်သူတွေကပြောပါတယ်။အရေးယူတိုက်ခတ်မှုတွေထဲမှာဗန္ဒာရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေပါဝင်မှာဖြစ်တယ်လို့ရုရှားတာဝန်ရှိသူအရာတန်းတချို့ကိုအမေရိကန်နိုင်ငံတွင်းကနေထွက်ခွာခိုင်းတာမျိုးအထိပါဝင်နိုင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်း Texas အခြေစိုက် SolarWinds Software Company တခုကစိုက်ဘာလုံခြုံရေးကိုအကြီးအကျယ်ချိုးဖောက်ခဲ့တာကိုတွေ့ခဲ့ရပြီးတော့ရုရှားကစုံစမ်းထောက်လှမ်းမှုတွေကိုပြစ်လုတာမှဒီကုမ္ပဏီပါဝင်ပတ်သက်နေတယ်လို့ American စုံစမ်းထောက်လှမ်းရေးနဲ့လုံခြုံရေးဌာနကပြောပါတယ်။ဒီလိုလုံခြုံရေးချိုးဖောက်မှုမှာ American ဗန္ဒာရေးဝန်ကြီးဌာနတရားရေးဌာနစွမ်းအင်ဌာနနဲ့ပြည်ရင်းလုံခြုံရေးဌာနတွေကသတင်းအချက်အလက်တွေကိုအင်တာနက်ကတဆင့် hacker တွေခိုးယူနိုင်အောင်ကူညီခဲ့တာပါ Johnson & Johnson's COVID-19 ကာကွယ်ဆေးကိုရာယီရပ်ဆိုင်ထားတာနဲ့ပတ်သက်လို့အပိသက်ဆုံးဖြတ်ချက်ချဖို့အတွက်ပြီးကြလွတ်လပ်တဲ့ American ကျွမ်းကျင်ကျန်းမာရေးပညာရှင်အဖွဲ့ကအချိန်ယူစုံစမ်းနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အချက်အလက်တွေပိုပြီးလိုအပ်တယ်လို့ကျွမ်းကျင်ကျန်းမာရေးပညာရှင်အဖွဲ့ကပြောပါတယ်။ Johnson & Johnson's ကာကွယ်ဆေးထုတ်ပြီး6ရက်ကနေ13ရက်အတွင်းမှာအသက်18နှစ်ကနေ48နှစ်အတွင်းရှိတဲ့အမျိုးသမီး6ယောက်မှာရှားပါးသည့်အန္တရာယ်ရှိလောက်တဲ့သွေးခဲတဲ့ရောဂါလက္ခဏာကိုခံစားခဲ့ရတာကြောင့်ဒီကကွယ်ဆေးထိုးတာကိုယာယီရပ်ဆိုင်ကြောင်း American အစားအသောက်နဲ့ဆေးဝါးကုတ်ကရေးဌာနကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သွေးခဲတဲ့လက္ခဏာခံစားရတဲ့အမျိုးသမီး6ဦးကတူးသေဆုံးခဲ့ပြီးနောက်တူးကစိုးရိမ်ရတဲ့အခြေအနေမှာရှိပါတယ်။ American မှာ Johnson & Johnson's ကကွယ်ဆေးကိုလူ9တန်းထိုးနှံပေးပြီးဖြစ်တဲ့အထက်ကအခုလို6ယောက်မှာတုံ့ပြန်လက္ခဏာတွေကိုတွေ့ရတာပါ။ဒီဖြစ်စဉ်ကဖြစ်တောင်ဖြစ်ခဲရှားပါတဲ့ဖြစ်စဉ်ဖြစ်တာကြောင့်ဒီတစ်ချက်နဲ့တော့ကာကွယ်ဆေးကိုအသုံးမပြုဖို့တားမြစ်ချက်ကိုချက်ချင်းအဆုံးဖြတ်မပေးနိုင်သေးဘူးလို့ဝါရှင်တန်တက္ကသိုလ်ကျန်းမာရေးပညာရှင်ဒေါက်တာဘက်ဘဲလ်ကပြောပါတယ်။ဒါပေမဲ့ဥရောပကိုတင်ပို့မဲ့ကာကွယ်ဆေးတွေနှောင့်နှေးကြံ့ကြာမှာဖြစ်တယ်လို့ Johnson & Johnson's Company ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ Breeding AstraZeneca ဆေးကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲထုတ်တဲ့ကာကွယ်ဆေးဟာလည်းသွေးခဲတဲ့တုံ့ပြန်မှုတွေရှိတယ်လို့ပြောဆိုချက်တွေရှိပါတယ်။Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာအချက်အလက်တွေအရအခုလက်ရှိမှာတကမ္ဘာလုံး COVID-19 ကူးစက်သူ138သန်းကျော်နဲ့သေဆုံးသူက3သန်းနီးပါးရှိနေပြီဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုယ်စောင်းဝင်လိုက်တဲ့မတ်မြသတင်းအောင်လို့ချိန်ညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရင်သုံးတော်မူရဆန္ဒပြသူပိတ်ကောင်းဆောင်ကိုဝေမူးနိုင်ဒီနေ့ဖန်စီခံရတဲ့အကြောင်းကိုပြောပြကြပါမယ်။ဆရာနာသိမှုစန့်ကျင်နေတဲ့ဆန္ဒပြသူပိတ်တွေကိုဦးဆောင်နေသူတယောက်ဖြစ်တဲ့မုံရသူပိတ်ကောင်းဆောင်ကိုဝေမူးနိုင်ဒီနေ့ဧပြီလ15ရက်နေ့မှာအဖမ်းခံရပါတယ်။ဒီနေ့ပိုင်းကမော်တော်ဆိုင်ကယ်တွေနဲ့သပိတ်စစ်ကြောင်းထွက်နေစဉ်မှာကားတစ်စီးကမျက်နှာချင်းဆိုင်ကနေဝင်တိုက်ပြီးတော့ဖန်စီသွားတာဖြစ်ပါတယ်။သူဖန်ခံရတဲ့အချိန်ဒီအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဆရာနာရှင်စနေဆန်းကျင်တဲ့မုံရမျိုးကဆန္ဒပြပွဲတွေမှာထိတ်တန်းကနေဥဆောင်ချီတဲ့ဆန္ဒပြနေတဲ့ထင်ရှားတဲ့တပိတ်ကောင်းဆောင်ကိုဝေမိုးနိုင်ဒီနေ့တပိတ်စစ်ကြောင်းထွက်နေစဉ်မှာပဲဖမ်းဆီးခံခဲ့ရပါတယ်။ကိုဝေမိုးနိုင်ဥဆောင်ပြီးတော့မော်တော်ဆိုင်ကယ်တွေနဲ့ချီတဲ့ဆန္ဒပြနေကြတဲ့သူတို့တပိတ်စစ်ကြောင်းရှိရာကိုမော်တော်ကားတစ်စီးကကောင်းချင်းဆိုင်ဝင်တိုက်ပြီးတော့ဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။မုံရမျိုးတာစီလမ်းပေါ်မှာကြမ်းကြမ်းတမ်းတမ်းဖမ်းဆီးခံခဲ့ရတဲ့အခြေအနေကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့မုံရမျိုးကအခုလိုပြောပါတယ်။
အဲတပိတ်စစ်ကြောင်းနဲ့တော့ကျွန်တော်တို့နေ့လည်2နာရီလောက်ကအသွားမှာပဲတာစီလမ်းအတိုင်းကျွန်တော်တို့သွားခဲ့ကြတယ်အဲဒီမှာတာစီလမ်းရင်းမြို့မချွေကူအနေမှာပေါ့နော်အဲဒီ AC ကားနဲ့ပါပဲအဲမင်းနဲ့ချက်တိုင်းနဲ့ကိုဒီလိုမျိုးဝင်တိုက်ပြီးတော့မှာကျွန်တော်ဟိုအားစီးသွားတာအဲလူငယ်တော့ပါသွားတယ်ကျွန်တော်ဟိုဟာလေးတော့နော်ဝိုင်းကိုင်းကိုင်းပြူချင်းနဲ့ဒါပေမဲ့သူကသူတို့ကဒီပြစ်မှတ်ထားတာတော့ကိုဝင်မိုးနိုင်ကိုပဲပြစ်မှတ်ထားပြီးတော့မှာပဲအဲ့ဒီဖန်စီတာကဖန်နာမင်းတဲ့ချင်းနိုင်နေဖြစ်တဲ့အတွက်တော့နောက်ပြီးကြတော့ဘောနော်အဲ့ဒီလိုတိုက်တဲ့အခါလည်းနည်းနည်းခက်ချမ်းချမ်းပေါ့စပီးတာလည်းနည်းနည်းညာတော့အဲ့ပုံမှာတော့ထိခိုက်တန်ရာတော့နည်းနည်းအများဆုံးရမယ်နေထားပါပဲသူထားပြီးတော့မှအဲ့တော့ပြီးတော့ပြေးသေးတယ်သူပြင်မဲ့ထပ်ပြီးတော့မှလည်းလိုက်တယ်အဲ့တိုက်ပြီးတော့မှအဲ့လိုလောက်တော့ဘောနော်ကြက်ဖက်ဖန်စီတာမျိုးနည်းနည်းဖန်စီတာမျိုးလောက်ထားတော့ရှင်ခံရတော့
အများကပန်တာလို့ချစ်စနိုးခေါ်နေတဲ့မုံရတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ဟာຫນွေဦးတော်လိုင်းကြီးလှုပ်ရှားမှုတွေမှာတက်တက်ကြွကြွဟောပြောဥဆောင်နေသူဖြစ်ပါတယ်အဲဒါကြောင့်လေ
တမရော်ပြုတ်ကွဲအောင်လှုပ်ဆောင်မှုလှုံဆောင်မှုပုံမှန်900ကစီးအပါအဝေးအမှုတွေတက်ပြီးတော့တရားဆွဲပြီးသူ့ကိုဆစ်အာဏာပိုင်တွေကဖာဝရန်ထုတ်ထားပါတယ်အခုသူဖမ်းဆီးခံသွားရပြီမဲ့မုံရွာကလှုပ်ရှားမှုတွေကိုဆက်ပြီးတော့လှုပ်သွားမယ်လို့စန္ဒပြပွဲတွေမှာပါဝင်နေသူတယောက်ကဗီအိုအေကိုပြောပါတယ်
အခုကိုမုံနိုင်ဖမ်းခံရပြီမဲ့တပိတ်ကော်မတီရဲ့ကောဒီခေါ်တာကိုစောင့်မယ်အဲ့ဒီသူ
ကျွန်တော်တို့ရဲ့ဆန်တော့မဟုတ်ပါဘူးအဲ့ဒီကောင်းဆောင်ရှိမှကြွားရေးတဲ့ရတော့တူတူရဲ့ဆန်မှာကျွန်တော်တို့ရဲ့ဆန်တော့မဟုတ်ပါဘူးအဲ့ဒီလမ်းပေါ်ထပ်ပြီးတော့ပဲကြောင်းသွားမှာပါတပိတ်ကော်မတီရဲ့ဦးဆောင်မှုအောင်မှာပေါ့နောက်ပြီးတော့အဲ့ဒီစစ်တပ်ကလည်းဝေမိုးနိုင်နေအများကြီးရှိကြအောင်ကြာသွားမှာပါ
ကိုဝေမိုးနိုင်ကိုယ်တိုင်ကလည်းစိုးရိမ်စိတ်တွေကိုအတင်းပြီးတော့အနာဂတ်အတွက်ဆက်ပြီးတိုက်ပွဲဝင်ဖို့လိုအပ်တယ်လို့သူအဖမ်းမခံရခင်ဗီဒီယိုအေးမြန်မာပိုင်းနဲ့မင်းမြန်ကတခုမှခုလိုဖြေကြားခဲ့ပါတယ်ကိုစိတ်ထဲမှာမသိမသာဖြစ်စီတိတိတတ်တတ်ဖြစ်စီကြောက်စိတ်တွေစိုးရိမ်စိတ်တွေဝင်လာတယ်ပြီးတော့လမ်းပေါ်ထွက်ဖို့အတွက်တွန့်ဆုတ်လာတာတန်မုံတီးဖို့အတွက်ကိုမဝင်ရဲ general naget, general
ကျွန်တော်တို့ကျန်နေခဲ့တဲ့လူတွေကတအူးကိုတအူးပြန်လည်ဖေးမဆောက်ရှောက်ပြီးတော့ဒီလမ်းကိုကျွန်တော်တို့တတိတင်းပြီးတော့ရအောင်ရှေ့ဆက်ရှောက်ရပါစို့လို့ကျွန်တော်ကတော့ဟိုတိုက်တွန်းချင်ပါတယ်ခင်ဗျစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေမှုအပေါ်စတင်ကန့်ကွက်တဲ့အနေနဲ့ပြည်သူအများအပြားလမ်းပေါ်ထွက်တက်တက်ကြွကြွဆန္ဒပြနေတဲ့မျိုးတွေထဲမှာမုံရွာမျိုးလဲပါဝင်ပါတယ်အဲဒါကြောင့်လဲစ ဒီနေ့ကိုဆက်လက်ပြီးတော့ဖန်စီသွားတဲ့ဗီဒီယိုကိုမြင်တွေ့ကြောင်းနဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့အကြောင်း
တခါသူ့အပါအဝင်ဖန်စီခံထားရတဲ့သူတွေကဆေးကုသဖို့လိုအပ်နေသူတွေကိုကုသခွင့်ပေးပါလို့မြန်မာနိုင်ငံဆိုင်ရာဆွေးနွေးတဲ့ယုံကကြေညာချက်ထုတ်ပြန်ချပါတယ်။မတ်စုမြေမုံပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မန်လေးဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။အနာသိန်းစစ်ကောင်စီရဲ့တပ်တွေဟာမန်လေးမြို့ကစူလီပလီဝင်းတဲ့ကိုဒီနေ့ဝင်ရောက်ပစ်ခတ်လို့တဦးသိဆုံးခဲ့ပါတယ်။မန်လေးမြို့ကအန
ပြားတိတ်ဆောင်နေကြပါတယ်မန္တလေးဘက်ကလာတဲ့သတင်းပြည်စုံကိုတော့အခုကြော်ကြော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာဒီကနေ့အေဘီလာ15ရက်တကြံကြံနေမှာတကြံရေကစားမယ့်အစားဆရာနာရှင်ကိုဆန့်ကျင်ဆန္ဒပြခဲ့ကြတယ်မန္တလေးမြို့ကစေဘက်ဆိုင်ရာမိသားစုတပိတ်ကိုစစ်တပ်နဲ့ရဲကဖြိုခွဲဖမ်းဆီးခဲ့ပါတယ်ဆရာဝန်တွေစေကြောင်းသားတွေပါဝင်တဲ့ဆန္ဒပြသူတွေကိုမနေ့အစောပိုင်းကဖမ်းဆီ လေစုရမှာအဲ့နေရာမှာဒီ34.86 ပေါ့
ဟုတ်
အဲ့မှာစုရလောက်ထားတာကျွန်တော်တို့ကကျတော့စုရအချိန်တိုင်းရင်ကြိုရောက်သွားတော့အဲ့နာတဝိုင်းမှာတော့စောင့်နေရပေါ့အဲ9:00ခွဲလဲရောက်ရောလူစုယုံမဲရှိသေးရပေါ့အဲ့နေရာမှာစစုယုံမဲရှိသေးရအိမ်မှာတနက်တန်းနဲ့ချဲစကြရတာဟုတ်ကျွန်တော်တို့ဒီ cycle ride လောက်ထားတာပေါ့နော် cycle နဲ့ပဲတက်မယ်ဆိုပြီးလောက်ထားတာကျွန်တော်တို့800မောင်းနေသူဆိုတော့ဖြစ်ကျင်တော့ကျွန်တော်ကကျတော့ဒီသူကနောက်ဘက်ကရောက်လာတာကိုရဲ့ဖြစ်တက်ကနောက်ဘက်ကရောက်လာကျွန်တော်ကရှေ့ဘက်ကမောင်းနေသူဆိုတော့ညီငွေးတော့မရှင်းဘူးပေါ့ကျွန်တော်ကရောက်လာပြီးတနက်တန်းနဲ့ချက်ကြတော့အရှိ့ကိုပဲမောင်းလိုက်တာပေါ့600အနည်းဆုံးဝင်းကျင်တော့စိတ်တပိတ်ထဲကပါတယ်ကျွန်တော်ကတော့ဒီအိမ်ရနေခန်းနေဖြစ်ပုံရတယ်ဈေးသူဈေးသားတွေရောဖြစ်ပုံရပါတယ်မက်ဒီကယ်ဖမ်မီတွေကတော့600လောက်ပါသွားတယ်ပဲလောလောဆယ်ကြားထားတာ
အခုလိုစေးပညာမီတောက်စုတပိတ်ကိုတက်တွေကဖြိုခွဲခဲ့ပြီးမကြခင်မှာပဲအဲ့ဒီနေရာနဲ့တိတ်မဝေးတဲ့စူးလီဘလီရှိရာဘက်မှာပြစ်ခတ်ခဲ့လို့တယောက်တည်ဆုံးခဲ့ပါတယ်ဘလီဝန်းနဲ့ဝင်ရောက်ပြစ်ခတ်ဖမ်းဆီးတဲ့အတွက်ဘလီထဲမှာရှိနေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေပါအဖမ်းခံခဲ့ရတယ်လို့မျက်မြင်တွေ့သူတူကပြောပါတယ
်ဝေးရလက်နေရတာအဝေးရလက်နေရတော့သူ့ဘောစားရက်ပြီးဝုန်းဝုန်းလို့ဆင်းပြစ်တာပဲဘာကြောင့်လဲဘလို့ဆိုတာလဲမသိအောင်ကျွန်တော်အိမ်သားဆက်ဘောရသူတို့အဲ့ဒီမှာဘာလို့ကားရတော့ဝင်ကြည့်ရတယ်လို့ပြောတယ်ဝင်ကြည့်ကြတော့အဲ့မှာ snap ဖြစ်တယ်ပြောတယ်အသေးဆုံးကတရားကြာတော့တရားဟောပါတော့ဟိုတရားရတယ်နေရော
အဲ့ဒါအတက်မပြည့်တဲ့ကလေးတွေကကျွန်တော်ဖမ်းလာတာ။ဒီရောဒီအူလာတော်လေး။ဦးလာမှာတော့အဲ့မှာပြည်ပေါ်မှာအိကြလူရှိတယ်၊နားရလူရှိတယ်၊တစ်ဖက်ကျရွတ်ကျလူရှိတယ်။အေးရတာငါ့ကိုဖမ်းလာတယ်။မန္တလေးတိုင်းထဲမှာရှိတဲ့မြင်ငယ်မျိုးမှာတော့အေးဒီစတုံးရဲ့ညာဘိုင်းနဲ့ဆလီရဲ့နေပြည်တော်ကတိခတ်ခဲ့ပြီးတဲ့နောက်အဖမ်းခံရမှာစိုးရိမ်နဲ့မျိုးကန်တော်တော်များများထပ်ပြေးတင်းဆောင်
ဟုတ်ကဲ့တိတ်ဘလို့လူငယ်စုတော့ပဲကျန်တော့တာတမလို့ကရှိရသွားကြရည်မိသားစုကဝန်ထမ်းလေးကတော့သူကဘလို့ပြောမလို့ဟိုဘလို့ပြောမလို့ဒီဝန်ရည်ရောထုတ်ထုတ်တာလားဗျထုတ်ပြီးတော့မှအလုံးမျိုးဆိုတော့အကုန်လုံးကရှိရသွားကြရည်အလုံးမျိုးလာဖမ်းမယ်ဆိုတဲ့တရင်နေလဲကြားနေတာဆိုတော့ကျန်ခဲ့တဲ့မိသားစုဝန်တွေလာဖမ်းမယ်ဆိုပြီးမှအလုံးမျိုးတွေလဲပြောနေတာဆိုတော့သူကရှိရသွားကြတာဗျညင်ငယ်မျို
ကိုငွေကြေးအကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်။မန္တလေးတိုင်းကမြို့တွေအပါအဝင်မြန်မာနိုင်ငံတဝန်းကမြို့တွေမှာတော့အခုလိုပြစ်ခတ်ဖမ်းဆီးနေတဲ့ဂျာကပဲဆီယနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေကိုနှီးမျိုးစုံနဲ့ဆက်လုပ်နေကြပါတယ်ခင်ဗျာ။
ကိုကြကြကြင်းပြပြသွားတာပါအခုတစ်ခါတော့ရန်ကုန်ဘက်ကအချိန်လေးကိုလည်းဖျော်ပြပြမှာတယ်ဒီနေ့ကြောက်တဲ့မြမရိုးရာနှစ်တကူသကြံအကြက်နေမှာလဲရန်ကုန်ပါဝင်မြို့အများစုမှာရေဘက်ကစားတာသကြံပွဲဆင်နွှဲတာတွေမရှိပါဘူးပြည်သူများကတော့သကြံပွဲအစားဆက်အနာသိမ်းမှုစန့်ကျင်တဲ့သပိတ်မောက်သကြံပွဲတွေကိုအသီးသီးလုပ်နေကြပါတယ်ရန်ကုန်ကလာတဲ့သကြံအကြက်နေအကြောင်းကိုတော့မဆုမွန်ကပြောပြပေးမှာဖြစ်ပါ
ဒီကနေ့ကြရောက်တဲ့တကြံအကျက်တွေမှာလဲကားတကြံလှုပ်ကြဖို့စော့တိုက်တွန်းမှုတွေရှိတာကြောင့်တချို့နေရာတွေမှာကားတွေစိုက်ကယ်တွေနဲ့လှည့်လည်ကြပြီး ဟွန်းနန်နေကြဲကြဲလောင်လောင်တီဆန္ဒပြခဲ့ကြပါတယ်တချို့နေရာတွေမှာတော့သွေးမသိစေတပိတ်လမ်းလျှောက်ချီတက်တဲ့တပိတ်တွေစသဖြင့်မြန်မာနိုင်ငံတဝန်းကနေရာအနှံ့အပြားမှာပြုလုပ်ခဲ့ကြပါတယ်ရန်ကုန်မှာလုံခြုံရေးအစ်စ်အစေးတွေတင်းကျပ်နေတဲ့ခြားကပဲကားတပိတ်ကိုဆင်နွှဲခဲ့ကြပါတယ်အစ်စ်အစေးတွေများလွန်းတဲ့အတွက်မနေ့ကလောက်တော့ဆန္ဒပြအင်အားများဘူးလို့အင်ဂျင်နီယာတပိတ်စီကြောင်းမှာပါဝင်သ
ကလေးမျိုးမှာတော့ဒီကနေ့စာနာပြသူအင်အား900နီးပါးလောက်ဆန်းနာနေနေပါဖြစ်တယ်။မြန်မာလူတို့ကတာပေါ့နော်ဘယ်လိုမျိုးလုပ်ကြရမလဲရှိကြ။လောကျောင်းကတက်နေတယ်ခင်ဗျ။အောက်ဒီနိုင်ရက်တစ်ခါတခြားလောက်ပါမနေ့ကနေ့တွေပါဖြစ်တယ်။မြေတော့ခုနမိုင်လောက်က။ကလေးမျိုးမှာတော့ဒီကနေ့စာနာပြသူအင်အား900နီးပါးလောက်ဆန်းနာပြခဲ့ကြပါတယ်။လက်နက်ကင်တပ်ဖွဲ့ဝင်တွေဘက်ကလမ်းလိုက်နီးပါးမှာ အတားအဆီးတွေကင်းမုန်းနေတဲ့စောင့်ချက်နေတာတွေရှိတာကြောင့်အထူးခိုက်အနေဆုံးဖြစ်နိုင်တဲ့နေရာတွေကိုရွေးပြီးဆန္ဒပြနေကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါဗျ။ကလေးမျိုးရဲ့ဒီကနေ့သပိတ်မှာစီဒီအန်လှုပ်ရှားမှုမှာပါဝင်တဲ့သူရဲကောင်းတွေအတွက်လက်ခုပ်တီးပြီးတော့ဂုံးပြူတာ၊ကြာဆုံးသွားတဲ့အာဇာနည်တွေကိုအလေးပြုတာနဲ့တန်ကြပ်ထိုးတာတွေပြုလုပ်ခဲ့ကြပါဗျ။လက်ရှိကလေ
ตอนนั้นจ้าเราไม่ปุ่มแม่มาเวียมาตุรัวเราไล่ชาเลยสุขเรื่องเนี่ยว่าจะโน้ยที่สิสันนับจะลูกปีเลยเปล่าตอนนี้ยังเราจะโน้ยจะจีดีมาเรามาตีแต่มันนอตัดจากสันนับจะเลยเสียเปล่าสุขเนี่ยมีเส้นเลี้ยงนี่ดาวเสาลงเนี่ยว่าเราจะโน้ยที่ดาวเชื่อดีอยู่ตีช่องตัวเลยจังตัวช่วยเสียเปล่า
เองจะรู้มีอะไรรู้เลยอะไรอยู่ท้าวเช้าเนี่ยมีเส้นเลี้ยงนี่เล่าเนี่ยตั้งแต่ยังเด็กคุกโดนอะไรเราจะต้องสู้เลยอะจนเราว่าเราสนับยาเรื่องนั้นเนี่ยในส่วนตัวนี่มาว่าเนาะเป็นจนเราตายไปแล้วเลยจนเราปุ่มยังพอวิชีบาร์เลยเปล่าเกลี้ยงมีว่าจะเปลี่ยนใจเนี่ยออกมาไหมอะแต่นี่นายใจจะเวียนมีมาหรอที่กันนี่มันจะไปมาโมโลยีบริอาตาอูรีเนี่ยจะไปเสียจังที่จะสนับยาเข้าชาบาร์เลย
ยังไงตรงไหนหัวเชียงเรามาหรอสนับยาลุยยาตัวยาเราเนี่ยเล่เลยสนับยาบุซีเซนท้าไปไหมแล้วนักการจะไปเรียกเราไปพิจารณาบารีทำไมไม่ที่ใครมือเราไม่ชี้แกบุลูแต่ว่าจะไปเสียจังมาป่าวินดูดูกาวิโอเอโกเปียวบารีนี่มันอะไรก็แล้วมาเสียจังทั้งหมดเลยอ่าแล้วว่าจะอะไรยังไงมาเสียจังทั้งหมดเลยเนี่ยไม่จริงใจเลยเราไปหรอกเขาเชื่อในแบบนี้อายุเท่าไรเนี่ยมีสังเกตุได้เสียจังอันเท่าไรเท่าไรเชื่อมาสังเกต
จะไปเสียจังหรอจะมาดีเนี่ยพี่เต้ที่ใครได้ยาดารมชีคุณลูกเต้เอานี่ที่เอามาลีลูกที่เคยดีอ่ะ
ဒီပြရက်ကမှာပြန်ထွက်နိုင်ဖို့အကျိုးစားနေကြတယ်ခုပြန်ထွက်တော့မယ်ခဏနေကြတယ်ဒီလို့ဆိုဒီနေ့ခါဒီဟိုတိုးစစ်ကြောင်းထွက်လို့ကိုမရအောင်ဒီစကားတွေတက်ပြအောင်ဒီရက်ကတွေထဲမှာဒလန်ဝင်ဒလန်ထွက်အထွက်နေရခြင်းမှာမရရအောငဒီလိုလူစုပြီးတော့ထွက်ဖို့လုပ်တယ်ဒါမှမရတဲ့ခါကျတော့လေဝဲကျော်ရွာဘက်ကနေဒီလေဝဲကျော်ရက်ကနေခုဒီရက်ကိုမှာချက်ချင်းပြန်ထွက်နိုင်အောင်ဒီလိုလုပ်နေက
ြံ၊ပကံ၊ဖကံ၊မိထီလာစတဲ့မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်အနှံ့ကနေရာအနှံ့မှာကားတပိတ်၊ဆိုင်ကယ်တပိတ်၊ဆေးတပိတ်၊မိုးလုံရေပေါ်တပိတ်၊ဝမ်းနေခြင်းတပိတ်၊ဈေးတပိတ်စသဖြင့်ဆရာနာရှင်စန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြပါတယ်။ဆရာနာတိုင်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နင်းမှုကြောင့်သေဆုံးသူပေါင်းက900ကျော်သွားပြီးဖမ်းဆီးခံထားရသူပေါင်း3000ကျော်အထိရှိနေချိန်မှာတော့ပျော်စရာတကြံမဟုတ်တဲ့တော်လန့်တကြံလှုပ်ကြဖို့ဆန္ဒပြသူတွေကစောနေကြတာပါ။တကြံကြိုနေကအတာအိုးတွေပေါ်မှာဆရာနာရှင်ကိုတော်လန့်နဲ့စာသားတွေရေးပြီးအတာအိုးတပိတ်ကိုဆင်နွှဲခဲ့ကြသလိုတကြံအကြနဲ့မနေ့ကလည်းຫນွေဦးတော်လန့်ရေးမှာစေအုပ်ချုပ်ရေးကောင်စီလက်အောက်ခံလက်နက်ကိုင်တွေရဲ့အကြမ်းဖက်မှုကြောင့်ကြာဆုံးခဲ့ရသူတွေကိုအောက်မေ့တားသားတဲ့အနေနဲ့အနီရောင်ဆေးတွေကိုပတ်ဖြတ်ပြီးသွေးမတိတ်တပိတ်အဖြစ်တော်လန့်တကြံကိုဆင်နွှဲခဲ့ကြပါတယ်။မနေ့ပြန်အတက်နေ့မှာတော့ဝန်နေချင်းတပိတ်၊နှစ်ဆန်းတရနေ့မှာတော့ဆူတောင်းတပိတ်အဖြစ်နဲ့ဆင်နွှဲကြဖို့ဆန္ဒပြဦးဆောင်သူတွေကအလူလူကိုတိုက်တွန်းထားကြပါတယ်ရှင်
။မဆုမွန်ပြောပြတော့တာပါ။မကြခင်မှာတော့စစ်တပ်ရိတ်ခါပိုးရင်နှန်းကို KNU ကတိုက်ခိုက်တယ်ဆိုတဲ့အကြောင်းကိုပြောပြတော့ဖို့ရှိပါတယ်။အခုတော့သကိုင်းတိုင်းဘက်ကအခြေအနေကိုပြောပြခြင်းပါတယ်။သကိုင်းတိုင်း Homeland မြို့နယ်ကကြေးရွာအုပ်စုဒီအုပ်ချုပ်ရေးမှူးတယောက်ကိုဧပြီလ14ရက်နေ့မနက်အစောပိုင်းမှာလူ၄ယောက်ကတနက်နဲ့ပြစ်ခတ်တပ်ဖြတ်မှုဖြစ်ခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်နာဆာကစစ်ကောင်စီကခန့်အပ်တဲ့အုပ်ချုပ်ရေးမှူးတပ်တွေအပေါ်နေရာတော်များများမှာဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေရှိနေချိန်မှာပဲခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါ။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြထားပါတယ်ခင်ဗျာ
။စကိုင်းတိုင်းခန်းနီးခရိုင် Homeland မြို့နယ်တဖန်းကုန်းကျေးရွာရဲ့အုပ်ချုပ်ရေးမှူးအသစ်ဖြစ်သူအသက်39နှစ်အရွယ်ဦးအောင်ကာကိုတနက်ကင်ဆောင်ထားသူလူ၄ယောက်ကဗုဒ္ဓနေ့အစောပိုင်းမှာတနက်နဲ့ပြစ်ခတ်ခဲ့လို့တိတ်ဆုံးခဲ့တယ်လို့အဲ့ဒီဖြစ်စဉ်ကိုသိရှိထားတဲ့ဒေသခံတယောက်က VOA ကိုအခုလိုပြောပါတယ
်။အဲ့ဒီအုပ်ချုပ်ရေးမှူးကအတည့်ပေါ်ရစစ်ကောင်တွေကခန့်တဲ့ဥစ္စာသူတို့ကဆိုတော့ဒီတော်ဝယ်လို့အပြန်မှာလူ၄ယောက်ကဆိုင်ငယ်နဲ့ဝင်ပြီးတော့တတ်သွားတာပေါ့။ဒီသူနဲ့ပါလာတဲ့လူတယောက်ကကျတော့အဲ့ဒီအုပ်ချုပ်ရေးမှူးကကျတော့18ချက်တောင်ကြီး18ဟိုတနက်18ချက်ပြစ်တက်ပြီးတော့ဟိုတယောက်ကကျတော့ဒါထိခိုက်တာပဲရပါတော့
ရဲစခန်းကအမှုဖွင့်ပြီးဆက်လက်ဆောင်ရွက်အရေးယူနေတယ်လို့ဒေသခံကပြောပါတယ်။ဒေဆုံးသွားသူဟာအာဏာသိမ်းအုပ်ချုပ်နေတဲ့နာဆကစစ်ကောင်စီကမကြသေးခင်ကကျေးရွာအုပ်ချုပ်ရေးမှူးအဖြစ်ခန့်အပ်ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ19ရက်နေ့ကလည်းစစ်ကောင်စီကခန့်အပ်ထားတဲ့ရဲကြီးအုပ်ချုပ်ရေးမှူးအသင်း2ယောက်နဲ့ပြည်သူစစ်တယောက်မြဝတီခရိုင်ဝေရှမ်းကျေးရွာဖုန်ကြီးကျောင်းဓမ္မရုံမှာပြစ်တက်ခံခဲ့ရပါတယ်။အုပ်ချုပ်ရေးမှူး2ယောက်ကနေရာတွင်ပွဲချင်းပြီးတိတ်ဆုံးသွားခဲ့ကြောင်းနဲ့တန်ရာရရှိခဲ့တဲ့ပြည်သူ့စစ်အဖွဲ့ဝင်တယောက်ကတော့ဈေးရုံမှာတိတ်ဆုံးခဲ့တယ်လို့ကရင်ပြည်နယ်အခြေစိုက် KIC သတင်းဌာနကရေးသားဖော်ပြခဲ့ပါတယ်။အခုလိုနာဆာကစစ်ကောင်စီကခန့်အပ်တဲ့အုပ်ချုပ်ရေးမှုအသစ်တွေပေါ်နေရာတော်တော်များများမှာစန့်ကျင်ကန့်ကွက်မှုတွေအစောပိုင်းကအတော်လေးရှိခဲ့တာပါ။ရန်ကုန်မြို့ရဲကရက်ကွက်တချို့မှာဆိုရင်အုပ်ချုပ်ရေးမှုအသစ်တွေရုံးမထိုင်နိုင်အောင်ရက်ကွက်နေပြည်သူတွေကစန့်ကျင်ဆန္ဒပြတားဆီးမှုတွေရှိခဲ့ပါတယ်။ရန်ကုန်အပါအဝင်မြို့တော်တော်များများကအုပ်ချုပ်ရေးမှုရုံးတွေနီးလောင်ကျွမ်းခဲ့ပေမဲ့လည်းဘယ်သူတွေရှို့တယ်လဲဆိုတာတော့အတိအကျမသိရသေးပါဘူးဒီလိုအခြေအနေတွေဖြစ်နေပေမဲ့လည်းအုပ်ချုပ်ရေးမှုရုံးတော်တော်များများကတော့စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုအသစ်တွေနဲ့ပြန်လည်လုပ်ငန်းလည်ပတ်နေကြပါတယ်အထူးသဖြင့်တော့စစ်ကောင်စီကအဲဇင်းဥပဒေကိုပြန်ပြီးအသက်သွင်းထားတဲ့အတွက်အဲဇင်းတိုင်တဲ့အလုပ်ကိုပဲအဓိကလုပ်နေကြတာပါခင်ဗျာ
ကိုငင်းငင်းပြောသွားတာဖြစ်ပါတယ်အခုတခါတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်ကရင်ပြည်နယ်ထဲမှာစစ်တပ်နဲ့ KNU ကရင်အမျိုးသားစီယုံတပ်တွေတိုက်ပွဲဆက်ဖြစ်နေချိန်မှာပဲစစ်တပ်ရိတ်ခါပူကားရန်ကို KNU ဘက်ကတိုက်ခိုက်ခဲ့ပါတယ်ဒီအချိန်တွေကိုတော့ VOA မြန်မာပိုင်းသတင်းတိုက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စီရေပဋိပက္ခသင်းမာနေတဲ့ကရင်ပြည်နယ်ဖာပေါ်မြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့ရိတ်ခါထောက်ပို့ကားတွေနဲ့တပ်စခန်းတွေကိုကရင်မျိုးသားစီယုံ KNU လက်ခံတပ်မငါတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေတာပါမြန်မာစစ်တပ်ရဲ့ရိတ်ခါတင်ပို့တဲ့ကားရန်ကိုကမာမောင်းမြို့နဲ့ကတိုင်တိရွာကျမ်းမှာ KNU ဘက်ကမနေ့ကတိုက်ခတ်ခဲ့တယ်လို့ကတိုင်တိရွာစေရခန့်လူကပြောပါတယ
်။ဆက်နေတယ်လို့ဆက်နေနောက်ပိုင်းမှာကမာမောင်းကတိုင်တိမနက်9:00လောက်မှာမတိုက်ခတ်မှုဖြစ်ပေါ်လာမှာစစ်ကောင်ကားနဲ့စီကတော့ဒီလောက်ပြတ်စီသွားတာပါ။စစ်ကောင်ကားနဲ့မင်းကြီးကလည်း
ถ้ามันชักส่งมาแล้วทำตัวแบบชักส่งมาชาวบ้านยังไงล่ะคนอื่นเนาะถ้ามันงานเปลี่ยนก็อย่าไปดูมันงานเราขยี้ลุ่นนี่ได้เจ้าแต่ก็เช่นนี้ไม่ได้อยากดีบุลูเปลี่ยวว่าเลยในยาตัวมีมาเนี่ยมาสิ่งนั้นเลยไม่ได้ก็ใส่ขันยาเจ้าจีเอ็มซีเอสพีเอสซีพีก็ใส่กันมุ่งปูด้วยสักอยู่ยี่กมือดีเว้ยน้องมีหลานสู้กับเปลี่ยวว่าเลยอากูดีที่นั่นนี่เจ้าตัวที่ยี่ขับกบสุรดีอันนี้น้าอุ้มเลยกูบุ
มันเนี่ยจ้าเรามากระจายที่มาเลี้ยงที่กันที่เดียวคุยสามมาเลี้ยงที่กันที่เดียวเอเบรล่าสิเลียนยาไว้พาบอมยูนากาสิบยูฮากงดูคู่กูแกอยู่เบกาสักแค่บีอพยานลันพีกามูชิโลยูอาราลิชูเซนชองเลียเรลูเล่โนมิลาสูกาเปียวบานเลยช่างกันเจ้าคู่บิวฮาก้าสิเดนี่ยาวันนั้นบิวฮาเอชิมาบ่ชาบอมยูเนี่ยจะสักแค่เป็นยังจ้าสินายเซตโตมินิลาเลสจีริจ้า
ถ้าเกิดตัวเปลี่ยนเจ้าเล่นในจีจ้าที่กันมันเนี่ยมาก็ตีมาสิเนี่ยเนี่ยเสียงเพื่อนเพื่อนที่ชีเรสอยากไปเลี้ยงอารมณ์ไปไหนมาเราป้องอ่อนนี่เด็ดสุดมันเลยก็พิการตั้งแต่เมื่อเช้าพาบุญยูเนี่ยมีจิ้งหูได้รับไปกูอยากได้ชุดทวีตเต็งจังเลยอ่ะเดี๋ยวเลยตัวก็เปลี่ยวว่าเลยแกยังอยู่กับมุดร็อกยังลูกคนเลยพาบุญยังลูดอตัวลูบูดูยูเนี่ยต้องกูด้วยมาเลยยามาสิตายาริกาทับบุลังจังเลยกูแกยังอยู่ด้วยกันจับจับไปสู่ไต้ไข
ตัวเองเจ้ากินมิ้นเนี่ยเพื่อการเลี้ยงเสี้ยยามาทำรอกันริคันเนี่ยเสี้ยอาปูสองนี่ละมาเกี่ยนอยู่ตามมาตรงพวกนั้นเลยพี่ข้าจะใกล้มือชินนี่แล้วลูกเกี่ยนอยู่ตามมาตรงตะโพเห็นดูกับเปลวว่าเลยมันยังจะเนี่ยสกัดเลยลาเลยนี่ดูเป็นนี่จ้าเลยมีแต่เป็ดตั้มมาเนี่ยเป็ดตัวตัวนี่จ้าเลยกาสีต้องเส้นสีเหลืองเชี่ย
อีกคารีเลยตัวนี้จ้าเลยมีแต่ยังอะไรเลยดีก็จะเช่าซื้อเราตัวเจ็ดเจ้ากี่เป็นมาใช่ไหมเราพี่ขมุดเราชิดเอาบ่ตัวนี้เราเห็นเนี่ยจะลาเลยตัวเราเลยเจ้ากี่มีแต่แล้วบางวันจะมาเราพิจารณาบ่พิจารณาคุณรู้ตั้มเราท้าผู้ซื้อจังเลยเกี่ยนอยู่กับใครแต่สุดเลยแต่ยังเดินไปแต่ลูกตั้มเราเปลี่ยวคุยยากุเสร็จด้วยแค่เป็นแม่ไม่อยากให้บ่าวเกี่ยนอยู่ตั้มหางาเส้นชุดในมีเท่าไหร่ตั้มก็ตั้มหาเต้นเส้นชุดได้ตรงไหนตั้ม
ပါပေါ်ခရံဘက်မှာတရန်ယူနဲ့နာဆတ်ကစစ်ကောင်စီတပ်တို့စီးရဲသိမ်းမှမူကြောင့်ခိုင်းတဲ့ဇာဘက်ကိုဖက်ပြေးသိမ်းချောင်းနေကြရတဲ့ပြည်တွင်းဒုက္ခတွေတောင်းတဲ့ချီရှိနေပါတယ်ခင်ဗျာကေဘီနယ်မှာစစ်တပ်ရဲ့ခါဘူကားရန်ကိုကေအန်ယူကတိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ဗီဒီယိုဒရင်နောက်နိုင်ခွင့်ရင်သတင်းပေးပို့ခဲ့တာပါဗီဒီယိုကနေကြတာပြင်းနေညပိုင်းမှာပါသာအစီအစဉ်တွေကိုည ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဟောင်းနဲ့အရင်အတိုင်ပင်ကအငိမ့်စားဗိုလ်ချုပ်ကြီးတန်တေနာဆူလာနောင်နဲ့တက်ချုပ်ကြီးမင်းအောင်လိုင်2012ကတိုင်းနိုင်ငံမှာတွေ့ဆုံပါတယ်တက်ချုပ်ကြီးမင်းအောင်လိုင်ကသူ့ကိုငွေစားသားအဖြစ်လက်ခံဖို့ပြောတာကိုအင်းတော်မရှိတဲ့တေနာဆူလာနောင်ကသဘောတူခဲ့တယ်လို့2014ဇူလိုင်လ16ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်နောက်တော့2015မှာတက်ချုပ်ကြီးမင်းအောင်လိုင်ကို ထိုင်းပြည်ကတရေကောင်းဘွဲ့ချင်းပြင်းလိုက်ပါတယ်2019မှာထိုင်းပြည်ဒစ်ကချင်းပြင်းနဲ့ဆင်ဖြူရှင်တရေကောင်းဘွဲ့ကိုရပြန်တာမို့တက်ချုပ်ကြီးဟာနှစ်ဘွဲ့ရထိုင်းတရေကောင်းဖြစ်သွားပါတယ်2019မှာတေနာဆူလာနောင်ကွယ်လွန်တော့တက်ချုပ်ကြီးမင်းအောင်လိုင်ရဲ့အဖွဲ့ဘန်ကောက်ကိုတွားရောက်ဂရဝပြုတ်ပါတယ်မိမိနဲ့တွေ့တိုင်းတေနာဆူလာနောင်ကအကြံဉာဏ်ပေးတဲ့ကြောင့်သူကွယ်လွန်တာကို မိမိရဲ့ဖခင်ဆုံးရှုံးတယ်လို့ခန်းစားရကြောင်းတချုပ်ကြီးမင်းအောင်လိုင်ကပြောပြတာကိုတစောက်ဆက်ကိုဇွန်လ1ရက်နေ့ထုတ်ဘင်ကောက်ပို့စ်မှာဖော်ပြပါတယ်ဝင်းကြည့်ရောင်းတက်ဆီရှင်နာဝတ်ကတော့သူ့ကိုဖြုတ်ချတဲ့စစ်အာဏာသိမ်းပွဲမှာတေနာဆူနာလောင်နဲ့ပါဝင်တယ်လို့ဆွဆွဲထားပါတယ်ရွေးကောက်ဝဲနိုင်သူကိုတချုပ်ကြီးမင်းအောင်လိုင်ကဖြုတ်ချလိုက်တာဟာထိုင်းအစဉ်အလာနဲ့နီးစပ်နေပ
ဝီကီပီးဒီးယားကတော့၁၈ကြိမ်စစ်တပ်ကအာဏာသိမ်းပြီးအခြေခံဥပဒေကို၁၈ကြိမ်ရေးဆွဲတယ်လို့ဆိုပါတယ်ရွေးကောက်တင်မြှောက်ထားတဲ့အစိုးရတွေကို၂၀၀၆မှာတစ်ကြိမ်၂၀၁၄မှာတစ်ကြိမ် ရှင်းနေအတွင်းနှစ်ကြိမ်ဆရာနာသိမ်းပြီးဖြုတ်ချခဲ့တာပါအခြေခံဥပဒေအရယက်တည်တဲ့ဘရင်စနစ်ကိုကျင့်သုံးတယ်လို့ထိုင်းအစိုးရကဆိုပါတယ်စစ်တပ်ရင်းရှင်ဘျူရိုကရက်ဘရင်အချွေအရန်ခေတ်ပညာတတ်စတဲ့လူဒန်းစားတစုဆုံးဖြတ်တာကိုဘရင်ကအတည်ပြုတဲ့နိုင်ငံရေးစနစ်ဖြစ်ပါတယ်ရွေးကောက်ပွဲမှာမဲဆန္ဒပေးပြီးဖော်ပြတဲ့အများစုဆန္ဒကိုတန်ဖိုးမထားတဲ့နိုင်ငံရေးစနစ်ဟာ
ဒီဆောင်ဆက်လေးမှာဘိုးချုပ်ကြီးပရာယုတ်အာနန္ဒိန်တို့တွေ့တွေ့တောင်းယူမှုမရှိပါဘူးဒါကြောင့်မြန်မာပြည်မှာအကြမ်းဖက်နေနေတာကိုလက်မခံနိုင်ကြောင်းဘိုးချုပ်ကြီးပရာယုတ်ဂျန်နရယ်ချာကအေပီလ
1965နှစ်ရာနေ့ပိုင်းတိုင်ရာရတယ်လို့ထိုင်းဆိုရကကြေညာပါတယ်စန္ဒပြသူတွေကတော့တရာလောက်တည်ဆုံးတယ်လို့ဆိုပါတယ်မြန်မာပြည်မှာတော့စေဆိုရတွေကတက်ဖြတ်လို့တည်ဆုံးရတဲ့စန္ဒပြသူအရသားပေါင်း1000ကျော်ရှိနေပါတယ်2019အခြေခံဥပဒေတည်းအရထိုင်းတနင်္ဂံလုံးဟာစစ်တပ်လက်အောက်ခံဖြစ်သွားပါတယ်2014မှာဘူဂျိုကြီးပရာယုတ်ချန်အိုရာ စစ်အာဏာသိမ်းပြီးငါးနှစ်လောက်အတိုက်အခံကိုနှိမ်နှင်းလိုက်တဲ့အခါရွေးကောက်တင်မြောက်ခံရတဲ့ဝင်းကြီးရုပ်ဖြစ်လာပါတယ်။ပရာယုတ်နိုင်တဲ့2019ရွေးကောက်ပွဲမှာပင်မဲ2တန်းကျော်ရှိပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေကထောက်ပြပါတယ်။တချို့ကြီးဟာပရာယုတ်ဖြတ်တန်းခဲ့တဲ့လမ်းကိုဥတီနေပုံရပါတယ်။မြန်မာနိုင်ငံမှာစစ်တပ
ညီမပြီမှာကွယ်လူအားကောင်းနေစေဖြစ်ပါတယ်ညီမပြီမှာစစ်တပ်ကကြီးစိုးတဲ့အချိန်ကာလအနှစ်90မှာစစ်ဘောရေးကြဆင်းဆုပ်ယုပ်သွားပါတယ်ဒီအချိန်တွင်တိုင်းနိုင်ငံမှာစစ်အာဏာသိမ်းမှုမကြာခဏဖြစ်ပွားပြီးမယ်စစ်ဘောရေးကြဆင်းဆုပ်ယုပ်တာမျိုးမရှိပါဘူးစစ်ဘောရေးပုံမှန်တိုးတက်ဖွံ့ဖြိုးနိုင်အောင်လွတ်လပ်တဲ့ဗဟိုဘဏ်နဲ့နိုင်ငံတော်ဘန်ဒါရီအဖွဲ့အစည်းတွေစီမံနာကို လို့သုံးသပ်ကြပါတယ်မြမစစ်ဘုကအာနာပြနေချိန်မှာထိုင်းစစ်ဘုကကျွမ်းကျင်လူတွေကိုတံပိုးထားတဲ့သဘောဖြစ်ပါတယ်1986နဲ့2010အတွင်းစစ်အာနာသိမ်းမှုတွေကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုကထိုင်းစီးပွားရေးတိုးတက်မှုကိုမထိခိုက်ဘူးလို့ချူလလောင်ကောင်တက်ကတော်မှာ2013ကတင်သွင်းတဲ့စီးပွားရေးကျမ်းမှာအမျိုးသမီးပညာရှင်ဂျေဗလင်ကေကူကသုံးသပ်ပါတယ်မြမပြည်မှာတော့စစ်ဘုရေအာဏာရှိလီစီးပွားရေးထိခိုက်လီဖြစ်နေပါတယ်ဒါကြောင့်မို့ထိုင်းစစ်ဘုလိုမကြိုက်တဲ့အစိုးရကိုဖြုတ်ချပြီးနိုင်ငံရေးလှုပ်ရှားမှုကြိုးပမ်းတဲ့ဗမာစစ်ဘုရဲ့လောက်ရဟာဖားတူလို့ခယုခုံပြည်ပြတ်ယုံတာရှိတော့မပေါ်ဆိုသလိုဖြစ်နေပါတယ်ခင်ဗျာ
ဟုတ်ခင်ရဲ့မြမရေး30ချက်ကိုနားဆင်ရတာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့အကျန်းဖတ်ခံစိတ်တန်ရအကျိုးဆက်အကြောင်းကိုပြောပြထားပါတယ်ဒီအကြောင်းကိုတော့ဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမင်းမြတ်တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့တရားရချုပ်တမတော်ကြီးဒေါလိဆောင်ဗမခဒေါက်တာရေမွန်တွေ့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဒီဆန္ဒပြပွဲတွေအတွင်းပြစ်ခတ်ဖြိုခွဲမှုတွေကြောင့်လူတွေတည်ကြည်ပြီးတော့စိတ်တန်ရာတွေဖြစ်လာနိုင်တဲ့အပိုင်းမှာအရင်တုန်းကတော့ဆရာကြီးလူအများတဲ့လူတူချင်းအပေါ်စိတ်တန်ရာဖြစ်မှုတွေကိုအဓိကပြောခဲ့ရတာကနေဒီတစ်ခေါက်တော့ဆရာကြီးမိသားစုနဲ့မျိုးဆက်တွေအပေါ်ဆက်သက်ရောက်နိုင်မှုအကြောင်းကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ပါတယ်ခင်ဗျာ impact on the family ဖြစ်နေကြောင်းသူရဲ့မိသားစုတွေမှာလည်းခံစားနေရတယ်သူရဲ့စိတ်ကလေးကပြောင်းနေတဲ့အတွက်ကြောင့်လင်မယားချင်းချင်းကတော့ကစားဖြစ်တာလို့သားသမီးတွေပေါ်မှာလည်းလိုအပ်တဲ့ပြုစုပြုဆောင်မှုသူမပေးနိုင်တော့အဲ့တော့ကလေးလေးတွေကလည်းပဲသူရဲ့မိခင်လို့ဖခင်လို့ဟာ PTSD ခံစားနေရပြီဆိုလို့ရှိရင်ကလေးတွေကလည်းကြောက်ကြမှုဖြစ်လာတယ်သူတို့လိုအပ်တဲ့ nursery ဒီမရနေတော့အဲ့ impact ကအဲ့ကလေးတွေရဲ့ growth မှာဒ developing a body or a clearly at a no pay ma. You see that a cajero, two thousand people to a gong, and you're too soon and he hasn't paid the zero. They don't know the trauma or PTS is rather. See a Jose of who are in that generation. Now we are not offspring of 8 times a year, part one in the show. General me and Dido.
ဖြစ်နိုင်ရဲ့သူတို့နောက်ကလည်းဒါတွေလိုက်ပါမယ်ဆိုတော့သတိပေးကြပါတယ်အဲ့လိုပေးခြင်းအဖြစ်ကိုယ့်ကလည်းအားပေးခြင်းအဖြစ်ပါတယ်ပြည်သူပြည်သားတွေကလည်းဟုတ်ဖို့ပြောထောက်ပြီးတော့မှာနော်ဒီစနစ်ကိုတော်လာမယ်ဆိုတဲ့စိတ်ကိုပွေးနိုင်လို့ရှိရင်ကျွန်တော်ကခန်းစားနေစိတ်ကြည်သာတာသက်တာမရမယ်လို့အကြံပေးချင်ပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်ကျွန်မကအာမီပါ။ဖီလာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ချင်းပြည်နယ်ဘက်မှာအာနာသိန်းစစ်ကောင်စီအဖွဲ့ကပီအက်ဆိုင်စလောင်းတွေကိုဖြုတ်သိမ်းခိုင်းနေပါတယ်။တနင်္သာရီတိုင်းဒေသကြီးဒဝဲခိုင်ထီခီ96မှာ KNU ငွေကြေးမကောက်ဖို့အာနာသိန်းစစ်ကောင်စီကတားမြစ်ထားတယ်ဆိုတာနဲ့ PBSC ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ယာယီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်နဲ့တွေ့ဆုံငင်းချမ်းချက်တွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ဟာခါမတူပီနယ်ပလက်ဝမြို့တွင်မှာအာနာသိန်းစစ်ကောင်စီက PSI စလောင်းတွေကိုဖြုတ်သိမ်းခိုင်းပြီးတအိမ်တက်ဆင်းရှာဖွေမှုတွေပြုလုပ်နေပါတယ်မတူပီမြို့မှာအာနာသိန်းစစ်ကောင်စီတပ်ဖွဲ့ဝင်တွေက April 9 ရက်နေ့မနေ့ကPSIစလောင်းတပ်ဆင်ထားခြင်းရှိမရှိတအိမ်တက်ဆင်းလိုက်လံရှာဖွေမှုတွေပြုလုပ်နေပြီးချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာလည်း April 6 ရက်နေ့ကPSI တာတာစလောင်းတွေကိုစစ်ကောင်စီတပ်ဖွဲ့တွေကသိမ်းယူမှုတွေပြုလုပ်နေပါတယ်အလားတူချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်မှာလည်း PSI စလောင်းများတပ်ဆင်ထားတဲ့ပြည်သူတွေကိုဧပြီလ၈ရက်နေ့ကတည်းကစစ်ကောင်စီကဖြုတ်သိမ်းခိုင်းနေတယ်လို့ပလောဝဒေသခံတအူးကပြောပါတယ် PSI ဂျိုတုစလောင်းဟာအာနာသိန်းစစ်ကောင်စီကထုတ်လွှင့်ခွင့်ပိတ်ထားတဲ့မစ္စည်းမနဲ့ DVP သတင်းတွေကိုကြည့်ရှုနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့သတင်းအမှန်တွေကိုပြည်သူလူထုတွေအပေါ်သတင်းအမှောင်ချလိုတဲ့ရည်ရွယ်ချက်နဲ့အခုလိုဖြုတ်သိမ်းလိုက်တာဖြစ်တယ်လို့သုံးသပ်နေကြပါတယ်
တနင်္လာနေ့တိုင်းဒေသကြီးသဝယ်ခရိုင်ချီကြီးနယ်ဆက်လမ်းလျှောက်မှာကအန်ယူကနေငွေကြီးကောက်ခံနေတဲ့ဂိတ်တွေကိုဧပြီလ၈ရက်နေ့ကစပြီးစာရွက်ချင်းမပြုတ်လို့တနင်္လာနေ့တိုင်းဒေသကြီးစစ်ကောင်စီကအဲ့ဒီနေ့မှာပဲ KNU ထံတိုင်းမြေကြောင်ကြားစာပေးပို့ပါတယ်။ကအန်ယူဖွင့်လှစ်ထားတဲ့ဂိတ်ဟာဆရာမိုဝင်ဂိတ်ဆိုပြီးပိတ်သိမ်းပေးဖို့ရခိုင်တိုင်းဆိုရွာဖွဲ့က KNU တပ်မလေးတာဝန်ရှိသူတွေနဲ့ပြောဆိုဆွေးနွေးထားတာရှိတယ်လို့ကန်ကွက်စာပို့တာတွေရှိတာကြောင့်အခုလ၈ရက်နေ့မှာစတင်ပြီးငွေကြီးကောက်ခံတာတွေကိုခွင့်မပြုဘဲတာမြေကြောင်အကြောင်းကြားလာတာဖြစ်တယ်လို့ တနင်္သာရီတိုင်းဒေသကြီးစစ်ကောင်စီရဲ့ပေးပို့တဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်။အဲ့ဒီဂိတ်ကရခိုင်ငင်းချမ်းရေးဆွေးနွေးခဲ့တဲ့ဦးသိန်းစိန်ဆိုရခိတ်ကလေးက KNU တပ်မလေးရံမုံငွေရရှိဖို့အတွက်လုတ်ပိုင်ခွင့်ပေးထားတဲ့ဂိတ်ဖြစ်သလိုအခုလိုဂိတ်ပိတ်ခိုင်းတာဟာ KNU ဝင်ငွေလမ်းကြောင်းကိုပိတ်ချင်တဲ့သဘောဖြစ်တယ်လို့ KNU တပ်မလေးထဝယ်မြို့ဆက်ဆံရေးရုံးတာဝန်ခံဘဒူဆော့ဖလုတ်စူဝင်းကပြောပါတယ်။
တနင်္သာရီတိုင်းဒေသကြီးထဝယ်မြို့နယ်ခိုင်းမြမာနယ်စပ်မှာရှိတဲ့ဒီအန်ယူထီကြီးဂိတ်ကိုပြီးခဲ့တဲ့2023ခုနှစ်ကတည်းကဖွင့်လှစ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တောင်ရွာမူဆလင်ကျေးရွာအနီးမှာဆစ်လက်ကြမိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ကလေးချက်ဦးတန်ရာရရှိခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုဟာ ဒီလ9ရက်နေ့နေ့လယ်ပိုင်းကရွာအနီးစိုက်ခဲမှာမိုင်းလို့ယူဆရတဲ့ပစ္စည်းတစ်ခုကိုကလေးတွေတွေ့ရှိကင်ကြီးရာကနေအခုလိုပေါက်ကွဲခဲ့တာဖြစ်တယ်လို့ဘူးဒီတောင်မြို့ခံတွေကပြောပါတယ်။ပေါက်ကွဲမှုကြောင့်မတ်စုပါရာနဲ့ရဟန်နုနယောက်ကလွဲပြီးကြာလေးဦးမှာတန်ရပြင်းထန်တဲ့အတွက်အခုခါဘူးဒီတောင်စေယုံမှာ ဈေးကူတမှုခံယူနေကြရပါတယ်။အလားတူဧပြီလ၄ရက်နေ့ကလည်းကြောက်တော်မြို့နယ်ရွှေပြည်ရွာမှာ
ဆက်လက်ကြံပစ္စည်းတစ်ခုပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မိခင်နဲ့ကလေး၃ဦးတေဆုံးခဲ့ပြီးကလေးတဦးထဏ်ရာရရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာမိုင်းပောက်ကွဲမှုကြောင့်လူပေါင်း၄၀ကျော်တေဆုံးပြီး၉၀နီးပါးထိခိုက်ဒဏ်ရာရရှိထားတယ်လို့ရခိုင်တိုင်းနာမျိုးနယ်များအစည်းအရုံး
RECCNUAရဲ့တရားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်ထဲမှာကြေလက်ရွာလေးကြီးနဲ့စည်ငိုင်းလူကိုတနက်ကန်တပ်ဖွဲ့တွေကဖမ်းဆီးသွားတာတလားပြီးတော့မှာဖြစ်ပေမဲ့ပြန်မလွတ်ပြေးသေးပါဘူး ဒီပေါ်မြို့နယ်ပန်ခါရွာလေးကိုမလ၁၀ရက်နေ့ကတည်းကဖမ်းဆီးသွားပြီးမလီရွာကရွာစီကိုတော့ပြီးခဲ့တဲ့အပတ်ကဖမ်းဆီးသွားတာဖြစ်ပါတယ်။ပဲဖွဲ့ကဖမ်းဆီးတဲ့ဆိုတာတော့မိသားစုအပါအဝင်ကြွရွာတွေလူစုကထုတ်မပြောရဲကြပါပေမဲ့အဲ့ဒီကြေးလက်ဒေသပတ်မှာတော့ရှမ်းနယ်တန်းပလံပိုင်းသားလက်နက်ကဖွဲ့တွေကြားစီရေးသိမ်းမှနေကြပါတယ်။အခုလိုဖမ်းဆီးသွားတဲ့ရွာသားတွေကိုအများဆုံးပြန်လွတ
ပြည်ခဲ့တဲ့ဧပြီလ၁၂ရက်နေ့ကအခြေခံနိုင်ငံရေးသင်တန်းတွေပြီးဆုံးသွားလို့သင်တန်းစင်းပွဲတွေတကြိမ်နဲ့ကျင်းပခဲ့ပါတယ်။ဒေသခံလူငယ်တွေကျမရေးပညာရေးဝန်ထမ်းတွေအပြင်အယက်ဖန်မွန်လူမှုအဖွဲ့အစည်း၉၀လောက်တထုံခရိုင်အမှတ်၅၉နိုင်ငံရေးသင်တန်းကိုတက်ရောက်ခဲ့ကြသလိုမော်လမြိုင်ခရိုင်ကအမှတ်စဉ်၆၀သင်တန်းမှာလည်းသင်တန်းတူသင်တန်းအားစုစုပေါင်း၈၀လောက် တက်ရောက်ခဲ့ပါတယ်။အလားတူမွန်ပြည်သက်ပါတီနဲ့အောင်မှရှိတဲ့ပညာရေးဌာနနဲ့ကျန်းမာရေးဌာနကဝန်ထမ်းတွေကိုလည်းလက်ရှိနိုင်ငံရေးအပေါ်မွန်ပြည်သက်ပါတီရဲ့သဘောထားတွေကိုအစည်းအဝေးနှစ်ရက်စီကျင်းပကအမြင်တွေကိုဆွေးနွေးခဲ့ကြပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ ဧပြီလ၆ရက်နေ့နဲ့၇ရက်နေ့တို့ကတိုင်းနာလက်နက်ကိုင်အဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော်KIA ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီRCSS ကရင်အမျိုးသားအစည်းအရုံးKNU ချင်းမျိုးသားတပ်ဦးCNF ဝန်ကြီးတပ်ပါတီNMSB ခရီးနှီးအမျိုးသားတိုးတက်ရေးပါတီKNPP စတဲ့၆ဖွဲ့ကတွဲဆုံဆွေးနွေးကြပါတယ်။အဲ့ဒီဆွေးနွေးမှုနဲ့ပတ်သက်ပြီးPPSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အ
ဒီကတော့ထုတ်ပြန်တဲ့ဆုံးဖြတ်ချက်တွေအပြင်ဒီစီဝေးကနေတခြားရလာတွေပါရှိတယ်လဲဆိုတာပြောပြပေးပါလားခင်ဗျာ။ပမာလက်လာဟိုမနေ့ကမမီယောစာမန်။ဆွေးနွေးဆုံးဖြတ်ချက်ကထုတ်ပြန်ပြီးသားလေအဓိကသုံးချက်ရှိတယ်။တဲ့ဒီအပြေးကနေထုတ်ပြန်လိုက်တဲ့ပြည်ညင်းစာရန်ဟာမိမိတို့ဖွဲ့တွေကနေပါဝင်ဆွေးနွေးအကောင်အထည်ပေါ်လာနိုင်တဲ့ကိစ္စကကောင်းတယ်။ ဘာလို့လဲဆိုတော့အဲ့ဒါတွေကကျွန်တော်တို့လူချင်းတဲ့အန်စီတဲမှာပါထားတဲ့အချက်တွေပဲ။နေ့ချက်ကတော့သူတို့နဲ့အတူပါဝင်ဖို့မပါဝင်ဖို့မဆုံးဖြတ်နိုင်သေးပေမဲ့သူတို့လူတာပံ့ပိုးပေးမယ်။သုံးကတော့ဒီဖြစ်ပျက်နေတဲ့အနေထားရလူထုကိုစဖြတ်နိုင်မယ်ဆိုရင်ရှိနေတဲ့အတိုင်းပြည်အနေထားကပျက်စီးပုံပဲ။ဒါကြောင့်သိဆုံဆွေးနွေးနိုင်ဖို့လှုပ်ကိုလှုပ်ရမယ်။
ဟုတ်ကဲ့အာနာတိန်စစ်တပ်ကလူထုကိုတတ်ဖြတ်နေတယ်လူထုကိုကာကွယ်ဖို့အာစီအက်စ်ကနေတတ်တစ်ခုအနေနဲ့ဘာလို့လက်တွေ့မှာမပါဝင်တာလဲခင်ဗျာဘာလို့မြေကန်စားတော့ပေါ်ပါနဲ့ဟောက်ပေါ်ဆောင်တိုင်ကြီးကပေါ်ပါနဲ့လူထုကစန္ဒပြတော်လာနေတဲ့နီလာနဲ့လက်နက်ကင်တော်လာနဲ့လမ်းစင်တွေတော့မတူဘူးလူထုကငင်းချမ်းစွာစန္ဒထုတ်ဖို့နေတယ်တီရုခိတာကိုလက်နက်ကင်တော်လာနဲ့တတ်နေနဲ့ဘာ
bomb at Surago, Mosolo, Duroka Kashila, Durogo Guni Babo, Longjo Mubebo, Los Angunime, Atigaga, Belu Udi Chene, Belu Latwa Samyamale Surabawe, Genoruga, Sangoya, Shizashika, Tujo Shikere, Adidonga, Jiangwe, Peda Rum Shibu, Akudo, CRPA Shido, Bobi, Tiang Melu, Nolene.
Ellaso, Lutu Miolini, Bitan Sudam Doro, Ning and Gaga are two Pido Suraga, or Pila and Bamla.
Atubi kulanta pawin la me sura ase yan mya de lat lo ro lan ne ma mho bu bi daw su tam ro su ro chano ru su paung yi swe de a di thauk pyan tha de patain nyin ma the tha bi da su ro a da ga lu du ko ku nyi bo be siya pye ga a lou po lou ya de pati ku swe jo shi be me ndi be pa la ni de de bi daw su tam ro ne pat dai bi let shi pye ya a pye ma ya de de phwa de pawin la ya me adika ga fbncc ne pbsc bo Alo Mapawe nine day in Dauma, Benapoga is some level. Tokyan Chinara Loga Loebime, let we get a Loboga for Yiji.
Okay, let it do so. We sell account for Fusraga or Alala Pelo Shilekmia.
Let me well, let me get my more, not
Bringing Sarantema, Alum Pawin, Tavira, Ziga, Chet, Chichiba, the same BTC account for Toyame, Lure Logo Mohobu, Jusayam, Mabo.
Sabiro, Ebrella, Dren, Rakabine, Sedrinu, Obawe, Mune, Atomia, Yama, Zipilla Muri, Shinidlu, Taltoni, Akakene, Joni, Jayabare, Mount Egani, Suzi, Denset, Bitabare.
Side Muma, Diga, Atayade, Kenwajima, Ye, Kandore, Dom, Yuba, Yakotashuma, Taltoni, Kakena, Joneyade, Chinego, Side Muka, and Duga, Rakaibana, Kulu, Yobare. Then
the refinery, the Masla, Kanagabom, Ravade.
Kanoji, Malasaman, Grega, Mayaro, Dikandima, Nuimule Mashibu, Yiga Kakashide, Kenodu Yari Mashide, Kandigani, Tonyare, Witan, I do rega, Yitango, Tongyavane, Riga Pinidaga, Mubo Yakwasuye, Sibia, Lamro Mialuga, Po Kakashide.
Side Mubaga to show Yakodema, Jeffu Yanima Shide, Yiganga, Yilaveme, Remathende, Thousand Poma Sandadalo, Sangulan, Ragim Rout, Razi Zuza, Yakode Male, Thousand Ye Kakashine Vare. A cool night. အဝီဒီတွန်ဒီဘောတူဘေခေါအဖော်လကောင်နောက်ပြီးကေစေမောင်းတာတမန်ဒီစီဖုန်နိုင်ရေနေရာအမာရေအဒီတဖပိတ်စီဒီကိုစီပြေခေါဖော်လကောင်ရာဖဲဝဲကြောင့်မာနေပြီးကေတန်ဒီဒီရှုဖို့ပြီးခေါအဖော်လကောင်ရီလပပဲလဲမူပတ်နာကိုဖြေချွန်နိုင်ဖို့လို့တော့ကညော်လမ်းပါတယ်မဲအောင်မြို့နယ်ဒုတန်းကုန်းကြည့်ရွာနယ်ဘုံညွန့်မြို့နယ်ရေဖူကန်ကြည့်ရွာတွေမှာလဲလွန်ခဲ့တဲ့ဒီဇင်ဘာလကတည်းကသောက်သုံးရ
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်ချင်းပြည်နယ်ဟာခါမတူပြည်နယ်ပလောဝမြို့တွင်မှာအာနာသိန်းစစ်ကောင်စီအဖွဲ့ကနေ PSI ဆလောင်းတွေကိုဖြုတ်သိမ်းခိုင်းနေပါတယ်တနင်္လာနေ့တိုင်းဒေသကြီးချုပ်ဝဲခရိုင်ထီခိနယ်ဆက်လန်းတျှောက်မှာ
ကျွန်တော်ရှင်ရဲ့ခုနားဆင်ကြရတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။ပရောဂျက်နေကူနားဆင်ကြရတာကတော့အပတ်စဉ်တိုင်းသတင်းလွှာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကြီးညာပြီးမှာဖြစ်ပါတယ်ခင်ဗျာ။ မြန်မာနိုင်ငံမှာဖေဖော်ဝါရီလအနာသိမ်းလိုက်တဲ့စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့လူပုဂ္ဂိုလ်၁၀ဦးကိုEUဥရောပသမဂ္ဂကဒဏ်ခတ်ရေးယူမှုတွေချမှတ်လိုက်ပြီးစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပဒေလိမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုလည်းEUကပထမဆုံးအကြိမ်ဖြစ်တဲ့ရေးယူမှုတွေပြုလုပ်တော့မယ်လို့သံတမန်နှစ်ဦးရဲ့ပြော
ဒီကနေ့မှာထားကြောင်းလဲသတင်းမှာဖော်ပြထားပါတယ်အခုလို့အေးအေးယူနိုင်ရေးအေးအေးယူနေတဲ့စဉ်းစားနေကြောင်းမလာရှေ့ရနေ့ကလေးကရိုက်တာမှာဖော်ပြထားပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုအဓိကစန့်ကျင်ဆန္ဒပြနေတဲ့မြို့တစ်မြို့ဖြစ်တဲ့သခိုင်းတိုင်းမုံရွာကထင်ရှားတဲ့သပိတ်ခေါင်းဆောင်ကိုဝေမွန်းနိုင်ကိုဒီကနေ့မှာအကြံဖတ်ဖန်ဆီးလိုက်ပါတယ် မိုးရွာမြို့ကဒီနေ့မော်တော်ဆိုင်ကယ်သပိတ်ကိုဥဆောင်မိသွားနေချိန်မှာအမိမတိရဲသားကားစီးကသူ့ကိုဆိုင်သူ့ရဲ့ဆိုင်ကယ်ကိုဝင်တိုက်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာကိုသတင်းတွေမှာတွေ့ရကြောင်းဆရာနာရှင်အဖွဲ့ပေါ်မြန်မာပြည်သူတွေအားပေးထောက်ခံခြင်းမရှိတဲ့အကြောင်းရင်းကိုယခုကဲ့သို့တုံးလုံးချုပ်ချားတဲ့ဖြစ်ရပ်မျိုးကဆက်လက်သက်သေထူထည်ရှိကြောင်းဆရာနာရှင်အဖွဲ့ကထိန်းသိမ်း Dinya season Tolo Yemuga Masumon Pibare, Ninyagara John Walker Pibare, View American than Chadabrini Nyabin Mabada season Negunya Kunagani, Senai Line to meet Saku other than Nitogani, Sabiro, Adalum Bigera Pibare, View Gunas and Eton Chibu Tamare, Norashini Alo, Shunan Chami Jabari, Nas and Ojanaima.
This program has come